ီတော်စုရွေးကောက်ပွဲကော်မရှင်ကစီစဉ်ထားတဲ့အတိုင်း NLD ပါတီကိုဖျက်သိမ်းမယ်ဆိုရင်စစ်တပ်ဟာမြန်မာပြည်သူတွေရဲ့သဘောဆန္ဒတွေနဲ့ကြောင်ကြောင်တင်းတင်းမျက်ကွယ်ပြုတဲ့လှုပ်ရှားတစ်ခုကိုထပ်မံပြုလုပ်လိုက်ခြင်းဖြစ်ကြောင်းဥရောပသမဂ္ဂကမေလ23ရက်ဒီကနေ့ရက်စွဲနဲ့သဘောထားထုတ်ပြန်လိုက်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလမှာကျင်းပခဲ့တဲ့ယူကော့ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုချက်သိမ်းကောင်းချက်သိမ်းတယ်လို့စစ်တပ်ကခန့်ထားတဲ့ပြည်ထောင်စုယူကော့ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကတောက်ချာနေမှာပြုလုပ်တဲ့နိုင်ငံရေးပါတီများနဲ့တွေ့ဆုံပွဲအတွင်းကြွေးကြားလိုက်တဲ့အပေါ် EU ဥရောပသမဂ္ဂကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။နိုဝင်ဘာလမှာကျင်းပခဲ့တဲ့ယူကော့ပွဲဟာမြန်မာပြည်သူတွေရဲ့သဘောထားကိုအပြည့်အဝထင်ရှားပေါ်လွင်စေတဲ့ယူကော့ပွဲဖြစ်ခဲ့တယ်ဆိုတာကို EU အနေနဲ့ထပ်လောင်းပြောဆိုလိုကြောင်းအဲ့လိုဖြစ်ခဲ့တယ်ဆိုတာကိုလည်းပြည်တွင်းပြည်ပမှာရှိတဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတွေကအတည်ပြုထားပြီးဖြစ်ကြောင်း EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်စစ်တပ်ကခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့ကိုယ်တော်နဲ့ကိုယ်ဆုံးဖြတ်ချက်ချပြီးအဲ့ဒီရလဒ်ကိုပယ်ဖျက်လို့မရနိုင်ဘူးလို့ဆိုပါတယ်။မြန်မာပြည်သူတွေရဲ့သဘောထားနဲ့ဆန့်ကျင်စေမဲ့လုပ်ရက်တွေနဲ့နောက်ဆုံးကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုပြောင်းလဲပြင်မဲ့လုပ်ရမှန်းမများကို EU အနေနဲ့ပြည်တင်ရှုံချသွားမှာဖြစ်ကြောင်းဘလို့ဖိနှိပ်မှုပဲလို့လို့ဘလို့ပဲတရားနိလမ်းမကြတဲ့လုပ်ရတဲ့နဲ့စ조사စစ်တပ်ကမတရားသိမ်းယူထားတဲ့အာဏာဟာတရားဝင်မှာမဟုတ်ဘူးလို့လည်း EU ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ဒါအပြင်လူတွေရဲ့သဘောဆန္ဒကိုလေးစားလိုက်နာပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်လာတော့မှသာတည်ငြိမ်ပြီးရေရှည်တည်တတ်တဲ့နိုင်ငံဖြစ်လာမယ်လို့ EU ဥရောပသမဂ္ဂရဲ့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။